ဒီလိုတရင်ထလာတဲ့တရားဆက်တဲ့မင်းများမှုပြုလုပ်နေခြင်းအတွင်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားခဲ့တဲ့ပမောက္ခစွန်ဝန်ကွမ်းအနေနဲ့ဗေမတိရမခပဲရှိနေပြီးပြန်လွတ်ပေးဖို့တို့အတွက်ရှောင်းတောင်းတက္ကသိုလ်ကအကြောင်းသားဟောင်း150ကတက္ကသိုလ်တာဝန်ရှိသူတွေထံအိတ်ဖွင့်ပေးစာပြုခဲ့ပါတယ်။တရုတ်ဆိုရရဲ့အဲ့ဒီလောက်ရဟာအမြင့်ဒေါသထွက်เสียကောင်းတဲ့အပြင်ရက်စက်ကြမ်းကြုတ်တဲ့ဖွဲ့စည်းပုံနဲ့မညီညွတ်တဲ့လောက်ရဖြစ်တာကြောင့်သူ့အနေနဲ့အားအသင့်မိကြောင်းအဲ့ဒီအိတ်ဖွင့်ပေးစာကိုလက်မှတ်ရေးထိုးခဲ့သူတူဖြစ်တဲ့ဝမ်ရှူဂျွန်းဆိုသူက VOE ကိုပြောပါတယ်အသက်84နှစ်ရှိပြီဖြစ်ပြီးအစိုးရကိုဝေဖန်ပြောဆိုလေးရှိတဲ့ပမောက္ခကိုအခုလိုရှောင်းတောင်းပြည်နယ်အရာရှိတွေကပြင်းပြန်ပြစွာဖမ်းဆီးခဲ့တဲ့လောက်ရဟာနိုင်ငံတကာမှာတရုတ်နိုင်ငံရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေကြောင်းလည်းသူကပြောပါတယ်ဒီလောက်ရအပေါ်သမ္မတရှီချင်းပင်သိရင်လည်းဘလို့မှလက်ခံမှာမဟုတ်ဘူးလို့တင်းငွေနေကပြုလုပ်တဲ့ VOE နဲ့တယ်လီဖုန်းကတဆင်ဆက်သွယ်မိများကအတွင်းဝမ်ရှူဂျွန်းကပြောပါတယ်ဗီယိုနဲ့နိုင်ငံတကာသတင်းမီဒီယာတွေကပမောက္ခရဲ့အခြေအနေကိုမေးမြန်းခဲ့ပေမဲ့တရုတ်အနာဘဏ်ကရှောင်းတောင်းတက္ကသိုလ်တာဝန်ရှိသူတွေကရင်ငုံနှုတ်ပိတ်နေကြပါတယ်